ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွင်ရန်ဘတ်လက်နက်ကိုင်အဖွဲ့အစည်းမှပြစ်ခတ်မှုကြောင့်ရိုဟင်ဂျာဒုက္ခသည်၄ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကကိုကာပီသတင်းတွေကဖော်ပြထားပါတယ်။အာဆာနဲ့ RSO ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေကြားမနေ့ညကတနအီလောက်ကြာအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်၄ဦးသေဆုံးပြီးတော့၂ဦးအပြင်းထန်ဒဏ်ရာရခဲ့ကြောင်းဒေသခံရေမှုရှမန်ဟူဆန်ကိုကိုကာပီ AFP သတင်းကဖော်ပြခဲ့တာပါ။ပြစ်ခတ်မှုနဲ့ပတ်သက်လို့အာဆာနဲ့ RSO အဖွဲ့တွေဘက်ကတစုံတရာမပြောပေမဲ့ရန်ဘက်ရိုဟင်ဂျာအဖွဲ့နှစ်ဖွဲ့ကြားမှာရှိတဲ့ဒုက္ခသည်စခန်းတွေထဲမှာမကြာခဏပြစ်ခတ်မှုတွေလည်းဖြစ်ပွားလေ့ရှိပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မှာအာဆာအဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်တဲ့အနေနဲ့နေမည်ရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ။အာဆာအဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေမကြသေးခင်ကနှိမ်နင်းလာချိန်မှာပဲ RSO အဖွဲ့နဲ့လည်းထိတ်တိုက်ရင်ဆိုင်တိုက်ခိုက်မှုတွေပေါ်ပေါက်နေကြလဲဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာတိုက်ခိုက်မှုတွေကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ဒီနှစ်ထဲမှာရိုဟင်ဂျာဒုက္ခသည်60ကျော်တေဆုံးခဲ့ရတယ်လို့လည်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။